ရခိုင်ပြည်နယ်ကိုလေကြောင်းကနေပြန်လာတဲ့ခီးသည်တွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ19ရက်နေ့ကစပြီးစစ်ကောင်စီကဖမ်းဆီးစစ်ဆေးနေတာပါ။အာဏာသိမ်းစစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးတဲ့နောက်နေရက်ကိုအခုလိုပြန်လာကြတာမှာဖမ်းဆီးခံရသူတွေကသက်ကြီးပိုင်းတွေနဲ့ကလေးတွေကိုပြန်လွှတ်ပေးတာရှိပေမဲ့စစ်မှုထမ်းဥပဒေနဲ့ကန့်ညီတဲ့လူငယ်တွေကိုတော့ဒီနေ့အထိဖမ်းဆီးကြဆဲဖြစ်တယ်လို့ဒီဖမ်းခံထားသူတွေရဲ့မိသားစုဝင်တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်အစုံကိုအခြေခံပြီးကိုခမောင်စိုးမင်းပြောပြပေးပါဦးခင်ဗျာ
။အာဏာသိမ်းစစ်ကောင်စီကဒီလအတွင်းမှာပဲစစ်မှုမထမ်းမနေရဥပဒေကိုပြဋ္ဌာန်းလိုက်တာကြောင့်ပြည်မဘက်မှာရှိနေတဲ့ရခိုင်ဒေသခံလူငယ်တွေဟာစစ်မှုထမ်းရမှာစိုးရိမ်တာကြောင့်စစ်ရေးအရာနေရာအတော်များများကိုအေးထိန်းချုပ်ထားတဲ့မိမိနေရပ်ကိုပြန်လာနေကြပါတယ်။ဒါအပြင်ရခိုင်ဒေသမှာတပ်စခန်းတွေရာနယ်ချီဆုံးရှုံးနေပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေတေဆုံးမှုများနေချိန်မှာပဲပြည်မဘက်မှာရှိနေကြတဲ့ရခိုင်ဒေသခံတွေကိုထွက်သွားကြဖို့နဲ့ရခိုင်ဆိုင်တွေမှာအားမပေးကြဖို့နဲ့လူမျိုးရေးဝါဒဖြန့်နာတွေရှိနေတာကြောင့်ရခိုင်ဒေသခံတွေအကြာစိုးရိမ်ပြီးနေရပ်ပြန်ကြတာဖြစ်ပါတယ်။ဒါပေမဲ့နေရပ်ပြန်လာကြတဲ့သူတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီ19ရက်နေ့ကစတင်ပြီးတော့စစ်ကောင်စီကဖမ်းဆီးစစ်ဆေးပြီးတဲ့နောက်တက်ကြီးပိုင်းတွင်နဲ့ကလေးငယ်တွေကိုပြန်လွှတ်ပေးတာတွေရှိတယ်လို့ဖန်စီခံရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်။စစ်မှုထမ်းဥပဒေနဲ့ကန့်ညီတဲ့လူငယ်တွေကိုတော့ပြန်မလွှတ်သေးဘူးလို့ကြောက်ဖြူမျိုးမှာဖန်စီခံရတဲ့လူငယ်တဦးရဲ့အကိုဖြစ်သူကပြောပါတယ်
။ဒီအောင်ကနေပြန်လာတော့19ရက်နေ့2လပိုင်း2024ပေါ့နော်2လပိုင်းကဟုတ်ပါဟုတ်အော်တော်တည်းရဟုတ်တော်တည်းရဆိုရင်လေသူကဘယ်လိုပြောမလဲပေါ့ဒီအင်ထောင်းစီရင်ရောဟွာရောနော်တော်တည်းပြီပါပြီခင်ဗျာအဲ့ဒါဒါပေမဲ့အဲ့ဒါကြီးကဟိုမရသေးဘူးခင်ဗျာအမခံကအမခံမဲ့လူကြီးလေးရှိရဲ့အဲသူရဲ့အင်ရှင်မောက်ကိုယ်တိုင်ရောရှိရဆိုတာတော့မရဘူးပေါ့နော်အဲ့လိုပုံ
စစ်ကောင်စီအနေနဲ့အခုလိုနေရပြန်လာတဲ့သူတွေကိုဘာကြောင့်ဖမ်းဆီးတယ်ဆိုတာမသိရပေမဲ့စစ်ဆေးပြီးတော့အပြစ်မရှိတဲ့သူတွေကိုပြန်လွှတ်ပေးစေချင်တယ်လို့သူကဆက်ပြောပါတယ
်အမှန်ဆိုရင်သူတို့ကဟိုပြည်စည်းရှိရလူတွေမဟုတ်ဘူးပြည်လောက်ထားတဲ့သူတွေကအုပ်တစ်ခုထောက်ထားရဆိုရင်မဟုတ်ပါဘူးနော်အဲ့လိုမျိုးဖမ်းထားတာဆိုတော့သူကပါဝင်လို့ရှင်လဲဆိုတော့အဲ့လိုမျိုးဒီစဉ်းစားဝင်တိုက်ညီလို့ဒီတိုက်ညီလို့အဲ့လိုမျိုးဖမ်းထားတာလားအဲ့လိုမျိုးလေးထင်မိတာပေါ့နော်ဒါပေမဲ့သူတို့စီကနေဒီငွေများတောက်မလားလို့ပေါ့နော်ကျွန်တော်အချင်းကတော့ဟုတ်ကဲ့အဲ့ပုံကြောင့်ပဲဖမ်းထားတာလားပုစံပြီးတော့လွတ်မှာလားအဲ့လိုပုံစံမျိုးလေးဟိုဟွာဖြစ်တာပေါ့စိတ်ကထင်တာကြတော့မဟုတ်စင်တော့သူတို့ကဖမ်းဟိုလွတ်ပြီးမရှိဘူးဆိုရင်တော့ဒီလွတ်လိုက်သေးဘူးပေါ့နော်သူတို့ဟုတ်အဲ့လိုမျိုးထင်ပါတယ်ကိုဟုတ
်စစ်ကောင်စီအနေနဲ့စစ်မှုမထမ်းမနေရဥပဒေထုတ်ပြန်ပြီးနောက်ပိုင်းနေရပြန်လာကြတဲ့ရခိုင်ဒေသခံလူငယ်တွေဟာရခိုင်တပ်တော်အေးတဲကိုဝင်ရောက်သွားမှစိုးရိမ်တယ်လို့သူတို့ပြဋ္ဌာန်းထားတဲ့စစ်မှုထမ်းဥပဒေမအောင်မြင်ကိုစိုးရိမ်တာကြောင့်အခုလိုဖမ်းဆီးတာတွေလှုံ့ဆော်နေတာဖြစ်တယ်လို့ရခိုင်ရေးလေးလာသူလွတ်တော်ကိုစလေဟောင်းဥပေတန်းကပြောပါတယ
်ရခိုင်လူငယ်တွေပေါ့နော်ရခိုင်ပြည်ကကိုလာတာကိုသူတို့မချိုက်ဘူးခုနကမဆက်ကြအောင်ပေါ့အဲအဲ့ဒါကြောင့်သူတို့မနောက်မလာရအောင်ပေါ့အဲလိုသူဖမ်းထားတယ်ဖမ်းထားတဲ့ခါမှာပြင်းပြင်းထန်ထန်မှုမရှိဘူးဘာကြောင့်ဖမ်းနေဆိုတာလဲမပြောဘူးပေါ့ဒုက္ခမျိုးစုံရအောင်လုပ်တယ်ပေါ့နော်နောက်ကြည့်ဒီပလာရအောင်အဲလိုမိဖြွာအနေနဲ့သူတို့ဥတွေမအောင်မြင်ပါဘူးဆိုတဲ့စနစ်အဲလိုလုပ်နေတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်ကကြောက်ဖြူမြို့နယ်နဲ့စစ်တွေမြို့နယ်တွေမှာဒီကနေ့အထိနေရပ်ပြန်လာတဲ့ရခိုင်ဒေသခံတွေရာနဲ့ချီဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်စစ်ကောင်စီအနေနဲ့လူငယ်တွေကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ